Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day ရဲ့2018ခုနှစ်မေလ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိတိုင်းနိုမီတာ2425 3050နဲ့လိုင်းလတ်190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံကတာလတ်ပြက်ပဲ့တင်းတက်ဒုံးကျည်တစ်စင်းကိုဒီကနေ့ထပ်မံဆန်းသတ်ပါတယ်။ကမ္ဘာတလွတ်ဆိုင်ဘာချိုးဖောက်ထိုက်ခိုက်ခံရမှုအတွင်းနိုင်ငံပေါင်း150ကျော်ကအဖွဲ့အစည်းပေါင်းအ ਨੇ ဆုံး3,000တို့ကိုထိခိုက်မှုရှိနေပြီလို့ဥရောပရဲတပ်ဖွဲ့ညွှန်ကြားရေးမှူးကပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတအဖြစ်အီမန်နျူအယ်မာခရွန်အလီဆေးနန်းတော်မှဒီကနေ့ကျန်းသစ်စာကြေညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာ။စီဘေးရှောင် IDB ဒုက္ခသည်တွေဟာနေကျင်လို့သာအဲ့ဒီစခန်းတွေမှာနေနေတယ်လို့နိုင်ငံခေါင်းဆောင်သူပြောကြားချက်ပေါ်မှာလူအခွင့်ရေးလှုပ်ရှားသူတွေကတော့
လက်နဲ့ကင်မထားတဲ့အမျိုးသမီးတွေကလေးတွေတက်ကြီးရွယ်အိုတွေ ITV စခန်းတွေထဲမှာအများကြီးပဲရှိတယ်။အဲ့လိုကလေးတွေရဲ့ပညာရေးပေါ့နော်စမ်းမဝင်ဆက်ကကပေါ့အနာထောက်ထားမှုမရှိဘဲနဲ့အကူအညီတွေကိုဖြတ်တောက်ထားတာတွေဟာဒါမှဖြစ်တဲ့နဲ့အရာ
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလွှားထူးခြားဆန်းပြသတင်းတွေကိုလည်းတင်ဆက်အောင်ပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါဦးခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကအရင်ကစမ်းသပ်လေမရှိတဲ့တာလတ်ပြက်ပဲ့တင်းတက်ဒုံးကျည်အမျိုးအစားတစ်စင်းကိုဒီကနေ့တနင်္ဂနွေနေ့မှာစမ်းသပ်ပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရေးဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ4,500ကျော်အထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီစမ်းသပ်မှုဟာဆိုရင်မြောက်ကိုရီးယားအပေါ်နိုင်ငံအလုံးတို့ကတန်ခတ်ပိတ်ဆို့မှုအခုထက်ပိုပြီးပြင်းပြင်းထန်ထန်ချမှတ်ဖို့ပြသလိုက်တဲ့အချက်ဖြစ်ပါတယ်လို့အမေရိကန်သမ္မတအင်ဖီရိုကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကဒေတာရင်းချင်းချောင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအပေါ်မှာချမှတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလည်းချိုးဖောက်ရာရောက်တယ်လို့ဂျပန်နဲ့တောင်ကိုရီးယားတို့ကချက်ချင်းဆိုသလိုတုံ့ပြန်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဖြစ်လာနိုင်ခြေရှိတဲ့အရေးပေါ်အခြေအနေအလို့အတွက်ပြင်ဆင်ထားကြဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကပြောပါတယ်။အခုလိုပယ်ရင်းတက်ဒုံးကျည်စမ်းသပ်မှုကဂျပန်နိုင်ငံအတွက်ကြီးအကျယ်ချင်းချောက်မှုဖြစ်တယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောဆိုလိုက်ပြီးစမ်းသပ်မှုဆိုင်ရာသတင်းအချက်အလက်တွေစုဆောင်းပြီးသုံးသပ်နိုင်ရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနိုင်ငံတို့နဲ့နီးနီးကပ်ကပ်ဆောင်ရွက်နေတယ်လို့လည်းတူချုံမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့စမ်းသပ်လိုက်တဲ့ဒုံးကျည်ကကီလိုမီတာ2,000ကျော်အထိရောက်ရှိနိုင်ပြီးမိနစ်30ကြာလေထဲမှာပြန်တက်နိုင်တဲ့တာလတ်ပြည်ဒုံးကျည်အမျိုးအစားတစ်ဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ကီလိုမီတာ900ကျော်အထိလေထဲမှာပြန်တက်ခဲ့ပြီးတဲ့နောက်မှာဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တာလို့လည်းဂျပန်ကာကွယ်ဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားရဲ့တခုတည်းသောအကြီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်အဓိကကြတဲ့ကုန်သွယ်ပယ်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့ဒေတာရင်းတင်းမာမှုတွေတိုးလာမဲ့အရေးကိုရှောင်ရှားဖို့ပြောဆိုလိုက်သလိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့အပေါ်မှာစန့်ကျင်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်
။ပြည်သူ့သမ္မတအသင်းအမန်နျူအယ်မက်ခရွန်ဟာဒီကနေ့မေလ14ရက်နေ့မှာပဲသမ္မတအဖြစ်နဲ့ကျင်းသစ်စာကြေညာလိုက်ပြီဖြစ်ပါတယ်။သမ္မတအသင်းမက်ခရွန်ကိုတာဝန်ကနေအားယူသွားပြီဖြစ်တဲ့သမ္မတဟောင်းဖရန်ဆွာအလောင်းကလေအလီဆေးနန်းတော်မှာဒီကနေ့မနက်ပိုင်းကတနအီကြာတွေ့ဆုံခဲ့ပါတယ်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပြီးတဲ့နောက်ပြင်သစ်သမ္မတမက်ခရွန်ကသူ့ရဲ့အဓိကရည်မှန်းချက်ကပြင်သစ်နိုင်ငံကိုတစုတစည်းတည်းဖြစ်အောင်လုပ်သွားဖို့ဖြစ်တယ်လို့ပြောပါတယ်။အလီဆေးနန်းတော်မှာဒီကနေ့ပြုလုပ်တဲ့ကျန်းသစ္စာချိန်ဆိုပွဲအခမ်းအနားအတွင်းမှာပြင်သစ်ဖွဲ့စည်းပုံအခြေခံဥပဒေကောင်စီရဲ့ဥက္ကဋ္ဌလော်ရန်ဖော်ဘီယိုကလည်းရွေးကောက်ပွဲရလဒ်တွေကိုကြေညာခဲ့ပါတယ်။ပဲရစ်မြို့ကရှောင်းဇလီးဇေးလမ်းမကြီးမှာတော့ပြင်သစ်ပြည်သူတွေကသမ္မတကိုကြိုဆိုနှုတ်ဆက်ခဲ့ကြပြီးတော့မစ္စတာမက်ခရွန်ဟာအညတရစစ်တီဘိတ်မှာမှာတွားရောက်ပြီးတော့လမ်းသူပန်းခွေချခဲ့ပါတယ်။အသက်39နှစ်အရွယ်ရှိဖြစ်တဲ့မက်ခရွန်ဟာအလဲလက်ဝါဒီတစ်ဦးဖြစ်ပြီးတော့ပြီးခဲ့တဲ့မေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့ပြင်သစ်သမိုင်းမှာနပိုလီယံနောက်ပိုင်းအငယ်ဆုံးသမ္မတဖြစ်လာခဲ့ပါတယ်။ဒါပြင်သူဟာ1958ခုနှစ်ပြင်သစ်သမ္မတဟောင်းချားစ်ဒေဂေါ့စတင်ခဲ့တဲ့ပြင်သမပြင်သစ်နိုင်ငံတော် Fifth Republic ရဲ့ရှေ့ရောက်မြောက်သမ္မတလည်းဖြစ်ပါတယ်ခင်ဗျာ
ကွန်ပျူတာဖိုင်တွေကိုငွေပေးမရွေးရင်ဖွင့်မပေးတဲ့ malware နဲ့တိုက်ခိုက်တဲ့ကမ္ဘာတလွန်အင်တာနက်စိုက်ဘာတိုက်ခိုက်မှုမှာနိုင်ငံပေါင်း150ကအဖွဲ့အစည်းပေါင်းအ ਨੇ ဆုံး3,000လောက်ထိခိုက်မှုရှိနေပြီလို့ဥရောပရဲတပ်ဖွဲ့ Europol ကပြောဆိုလိုက်ပါတယ်အထူးသဖြင့်နိုင်ငံအများအပြားရဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍတွေမှာထိခိုက်မှုရှိနေတယ်လို့ယူရိုပိုညွှန်ကြားရေးမှူး Rob ဝိန်းရစ်ကဗီတန်ရုပ်သံ ITV ကိုပြောဆိုတာဖြစ်ပါတယ်ဒီအကျံစီကိုဘယ်သူလုပ်တယ်လဲဆိုတာကိုလည်းအခုချိန်ထိမသိရသေးပါဘူး။အင်တာနက်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကတော့ဒီငွေညှစ်တဲ့အင်တာနက်ဆိုင်ဘာတိုက်ခတ်မှုကတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ရုရှားကိုပို့ပြီးတော့ပြစ်မှတ်ထားတိုက်ခတ်နေတာလို့ပြောဆိုကြပါတယ်။ WannaCry လို့ခေါ်တဲ့မဲဝဲကိုပထမဆုံးဖော်ထုတ်နိုင်ခဲ့တဲ့အထက်မှာရုရှားဆိုင်ဘာလုံခြုံရေးလုပ်ငန်းကြီးဖြစ်တဲ့ Kaspersky Lab နဲ့ပါဝင်ပါတဲ့ The Shadow Brokers လို့သိကြတဲ့အင်တာနက်ဆိုင်ဘာဖောက်ထွင်းသူ hacker အုပ်စုကအမေရိကန်မြို့သားလုံခြုံရေးအေဂျင်စီထံကပြီးခဲ့တဲ့ AB လကခိုးယူခဲ့တယ်လို့အများအပြားယုံကြည်ထားကြပြီးငွေကြေးအကျိုးအမြတ်အတွက်ကဘာတလောကအချက်အလက်ဒေတာတွေကိုထိမ့်ချုပ်ပြီးငွေပေးပြန်ရွေးခိုင်းနေတာဖြစ်ပါတယ်။လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကို update လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကတိုက်တွန်းပါတယ်။ငွေပေးပြန်ရွေးမှကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတဲ့ ransomware နဲ့တိုက်ခတ်ခံရသူတွေအနေနဲ့တောင်းတဲ့ငွေကိုမပေးကြဖို့ကိုလည်းကွန်ပျူတာကျွမ်းကျင်သူတို့ကအကြံပြုထားပါတယ်။ပြန်ရွေးငွေအနေနဲ့ကတော့အမေရိကန်ဒေါ်လာ300နဲ့ညီမျှတဲ့ Digital ငွေကြေး Bitcoin နဲ့ပေးရမှာပါ။ငွေရောက်တဲ့နေရာကိုလည်းစလုံးတွေကနန်းတွေအများအပြားနဲ့သာဖော်ပြတာမို့ခြေရာခံမှုကလည်းမဖြစ်နိုင်တဲ့လောက်ရှိနေပါရဲ့ရှင
်။ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲအသစ်ရဲ့အမိကိုအစောဆုံးရှေ့သတင်းမှအတွင်မှသိရှိနိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ FBI အကြီးအကဲအသစ်ဘသူဖြစ်မယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ဗာဂျီးနီးယားပြည်နယ်လင်းစ်ဘော့ဂ်မြို့မှာရှိတဲ့ Liberty တပ်တော်ရဲ့ဘွယ်နေသမီးအခမ်းအနားမှာမိန့်ခွန်းပြောကြားဖို့အသွား Air Force One လင်းအပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ FBI ကြီးကဲ James Comey ကိုအငင်းပွားပွဲရာထူးကဖယ်ရှားပြီးလေးရက်ကြာမှသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါ။ Comey ကိုရာထူးကဖယ်ရှားလိုက်တဲ့အပေါ် Washington DC မှာတော့အခုချိန်ထိပြောဆိုဆွေးနွေးနေကြဆဲဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့အရှေ့အလယ်ပိုင်းနဲ့ဥရောပတိုက်တို့ကိုထွက်ခွာမဲ့တောက်ကြနေ့မှာအစ်စ်ရွေးချယ်မဲ့သူရဲ့အမိကိုကြီးညာနိုင်မလားလို့မိတဲ့အခါမှာအဲ့ဒီနေ့မှာကြီးညာပေးနိုင်ဖို့ဖြစ်နိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လွတ်တော်အမတ်တွေပါဝဲလူပေါင်းဒဒါဇင်နီးပါးကို FBI အကြီးအကဲရာထူးအတွက်သမ္မတထရမ့်ကထည့်သွင်းစဉ်းစားနေတာဖြစ်ပါတယ်။ဒီထဲကအနည်းဆုံး5ဦးကိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions နဲ့လက်ထောက်ရှေ့နေချုပ် Rob Sorenstein တို့ကစနေနေ့မှာလူတွေ့မေးမြန်းဖို့စီစဉ်ထားတာဖြစ်ပါတယ်။သမ္မတ George W. Bush လက်ထက်ကတရားရေးဌာနမှာအရာရှိဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Alice Fisher ဟာလည်းစနေနေ့မှာလူတွေ့မေးမြန်းဖို့စီစဉ်ထားတဲ့အထက်မှာပါဝင်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရဲ့မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တခုတည်းသောရပ်ဝင်းနဲ့လမ်းမကြီးဆိုင်ရာညီလာခံမှာဒီကနေ့တရုတ်သမ္မတရှီချင်းပင်အဖွင့်စကားပြောပါတယ်။အာရှအာဖရိကနဲ့ဥရောပကြားဆက်သွယ်ရေးလမ်းကြောင်းတွေကိုတိုးချဲ့ပြီးကမ္ဘာဖွံ့ဖြိုးရေးကိုမြှင့်တင်နိုင်မဲ့နည်းလမ်းတစ်ခုအဖြစ်သမိုင်းဝင်ပိုးလမ်းမကြီးရဲ့ရှီဟောင်းလမ်းကြောင်းတွေကိုပြန်လည်ဖွင့်လှစ်နိုင်ရေးရည်ရွယ်ပြီးကမ္ဘာကထလုပ်တဲ့ဘေကျင်းမြို့တော်ကဆွေးနွေးပွဲမှာတော့ကမ္ဘာကောင်းဆောင်29ဦးတက်ရောက်နေပြီးရုရှားသမ္မတပူတင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့လည်းတက်ရောက်နေတာဖြစ်ပါတယ်။ဒီကနေ့ပိုလန်မကြီးလို့သိကြတဲ့အာရှဥရောပနဲ့အာဖရိကတိုက်ကြီးတွေကိုချိတ်ဆက်ဖြတ်သန်းတဲ့လမ်းကြောင်းကတော့လွန်ခဲ့တဲ့နှစ်ပေါင်2000ကျော်ကတည်းကကျွန်တော်တို့ရဲ့ဘိုးဘွားတွေကလွင်ပြင်နေတဲ့ခန္ဓာအရာတွေကိုကုန်းချောင်းခီးနဲ့ဖြတ်သန်းပြီးအစပြုခဲ့ကြတာဖြစ်ပါတယ်လို့တရုတ်သမ္မတကပြောဆိုသွားပါတယ်။မိုင်မောင်းထောင်ချီပြီးနှစ်ပေါင်းများစွာကုန်လွန်ခဲ့ရတဲ့ရှေးဟောင်းပိုလန်မကြီးတွေကငင်းချမ်းရင်းနဲ့ပူပေါင်းဆောင်ရွက်ရေးပွင့်လင်းမှုနဲ့အားလုံးပါဝင်မှုအပြန်အလှန်ချင်းကပ်မှုနဲ့အပြန်အလှန်အကျိုးစီးပွားတွေရဲ့တရုတ်တကံဖြစ်ပါတယ်လို့လည်းတရုတ်ကောင်ဆောင်ကပြောဆိုသွားပါတယ်ရှင
်ယူကရိန်းနဲ့ရုရှားနဲ့နိုင်ငံတွေဇက်နာကယူကရိန်းအစိုးရထိန်းချုပ်ထားတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွင်ရဲသား၄ယောက်သေဆုံးသွားတာဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြစ်တင်လိုက်ပါတယ်ခွဲထွက်ရေးသမားတွေထိန်းချုပ်တဲ့ဒိုနက်စ်ဒေသရဲ့မြောက်ဘက်ကအစိုးရထိန်းချုပ်ထားတဲ့အက်ဒီကာမြို့ကိုပြစ်မှတ်ထားပြီးဘုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒိုနက်စ်အုပ်ချုပ်ရေးမှူးကပြောပါတယ်ဒီအန်အာစစ်သွေးကြွတွေကမြို့ဟောင်းဘက်ကိုဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့အမျိုးသမီးတူနဲ့အမျိုးသား တဦးသေဆုံးသွားပါတယ်။နောက်တစ်ယောက်ကတော့ဆေးရုံမှာရောက်နေပြီးတော့အခြေအနေကတော်လေးစိုးရင်စရာဖြစ်တယ်လို့ပြောပါတယ်။ဘုံကျဲတိုက်ခိုက်တာတွေသေဆုံးတာတွေနဲ့ပတ်သက်ပြီးတော့ခွဲထွက်ရေးသမားတွေဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။
ဒီမိုကရက်တစ်ကွန်ဂိုနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်သေဆုံးမှုတကြော့ပြန်ပြန့်ဖြစ်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုပါတယ်။နိုင်ငံအရှိမြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကြောင့်လူ3ဦးသေဆုံးတယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးကမနေ့စနေနေ့ကထင်ညာပါတယ်။အီဘိုလာကူးစက်ပြန့်နှံ့မှုအပေါ်လိုအပ်တဲ့အတိုင်းအတာတိဆောင်ရွက်ထားတယ်လို့တာဝန်ရှိသူတို့ကပြောဆိုထားတယ်လို့လူမှုအနေနဲ့အကြောင်းမလွန်ကြားဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းထားပါတယ်ရှင်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ bambi.voanews.com ကရောကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့ဒီဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒေတာတွင်စီးရီးတင်းမာမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆေးပေးရှောင်ဒုက္ခတဲ့ပြည်သူတွေစစ်ရှောင်စခန်းတွေထဲခိုးလုံနေရတာနှစ်ကြာလာတာနဲ့အမျှအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားမှာဒုက္ခတဲ့စခန်းတွေမှာဆက်နေလိုသေးတယ်လို့နိုင်ငံခေါင်းဆောင်တွေရဲ့ဒုက္ခတဲ့တွေအပေါ်တုံ့တက်ပြောဆိုချက်တွေဟာတောင်းဝန်မဲ့ရာလူသားချင်းမစာရာရောက်လွန်းတယ်လို့ဒုက္ခတဲ့တွေကိုကူညီပေးနေသူတွေကဝေဖန်လိုက်ပါတယ်နိုင်ငံတကာအကူအညီတွေလိုအပ်နေချိန်တက်မတော်ကဘွေးဦးစီးချုပ်နဲ့နိုင်ငံတကာကြက်ချင်ဒီ ICRC ဥက္ကဋ္ဌတို့တွေ့ဆုံချိန်မှာလူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ပြောဆိုချက်ပေါ်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်မတ်စုမွန်ကတင်ပြထားပါတယ်
ပြည်ခဲ့တဲ့မေလ12ရက်နေ့ကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ဥက္ကဋ္ဌတို့နေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့အချိန် ICRC ရဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအမှန်တကယ်လိုအပ်နေတဲ့သူတွေကိုပေးစီလိုကြောင်းဒုက္ခသည်တွေကမရဘဲတောင်းကျမ်းသူတွေထံကနေပြန်ပြီးရယူနေရကြောင်းဒုက္ခသည်အမိခံစခန်းတွေဖွင့်လှစ်ထားတာဒေသခံပြည်သူတွေကိုလူသားတိုင်းအဖြစ်နဲ့ကာကွယ်ယူထားတာဒုက္ခသည်တွေအတွက်အကူအညီထောက်ပံ့ရဖို့မလိုအပ်ဖဲ IDP ကနေဖွင့်လှစ်ထားတာတစ်ဖက်မှာလည်းတချို့ဒုက္ခသည်တွေကအကြောင်းမျိုးနဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးနေထိုင်လိုတာကြောင့် IDP ကိစ္စရက်တွေကိုမှန်ကန်စွာချိန်ဆပြီးကင်တွယ်ဖြည့်ရှင်းမှုလိုအပ်နေတယ်ဆိုပြီးသတင်းထုတ်ပြန်ထားတာပါဒီလိုမျိုးစစ်ဘေးဆင်းရှောင်စခန်းတွေမှာနေထိုင်ရသူတွေနဲ့ပတ်သက်တဲ့သုံးသက်ချက်တွေပေါ်မှာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကတော့လက်မခံပါဘူးဒါဟာလက်နက်ကင်ပြည်ပခါကြောင့်အသက်ဘေးလွတ်ရာကိုအိုးအိမ်ဆွန့်ထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေအပေါ်လူသားချင်းစာနာမှုကိမဲ့ရာရောက်လွန်းတယ်လို့ကချင်ငင်းညာရေးကွန်ရက်ကကချင်အမျိုးသမီးတဦးဖြစ်တဲ့မတ်မေစပယ်ဖြူကပြောပါတယ
်ဒီနိုင်ငံတကာလူသားချင်းစာနာထောက်ထားဟုတ်ပါတယ် international humanitarian law အရာပဲကြည့်မယ်လေဆိုဆိုပေါ့လက်နက်ကင်မထားတဲ့အမျိုးသမီးတွေကလေးတွေတက်ကြီးရွယ်အိုတွေ ITV စခန်းတွေထဲမှာအများကြီးပဲရှိတယ်အဲ့လိုကလေးတွေရဲ့ပညာရေးပေါ့နော်ကျမ်းမာရေးလူမှုရေးအဆက်သက်ကပေါ့အနာထောက်ထားမှုမရှိဘဲနဲ့အကူအညီတွေကိုဖြတ်တောက်ထားတာငင်းပယ်ထားတာမရရှိအောင်လုပ်တာတွေဟာဒါဟာမဖြစ်တဲ့အရာမလုပ်တဲ့အရာပေါ့နော်အတိအပြီးဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုပြည်သူရှုလိုက်တာပဲမျက်ကွယ်ပြုတာပဲပေါ့
နှစ်ချီကြာမြင့်လာပြီဖြစ်တဲ့စီးရီးတင်မာမှုတွေကြာဒုက္ခတဲ့စခန်းတွေမှာနေထိုင်နေရဆဲပြည်သူတွေမှာဒေသရင်းတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့နေရရင်ပြန်ရေးကိုပဲအဓိကလိုလားနေကြတယ်လို့လေမမေစပယ်ဖြူကပြောပါတယ
်ဒီဒုက္ခတဲ့စခန်းထဲကိုရောက်နေရတဲ့ဒုက္ခတဲ့ပြည်သူတွေဟာဒီစစ်ပွဲတွေခရီးပခါတွေကိုတို့ဖန်တီးရမဟုတ်ဘူးလေလာမဲ့ဂျွန်6ရက်နေ့ဆိုရင်လေဒီမှာတို့ဒုက္ခတဲ့စခန်းထဲမှာနေနေရတာ6နှစ်ပြည့်ပြီလေဒုက္ခတဲ့စခန်းတွေထဲမှာ6နှစ်နေပါလားနေနေရတဲ့လူဝါသိန်းကျော်ဟာတို့မှာဘာအဖြစ်ရှိလို့ပေါ့နော်လူသားတယောက်ရဲ့အခွင့်အရေးတွေကိုတို့ကငင်းသက်ခံရတာလားပေါ့ NCA ထိုးမှတို့တွေကိုအကူအညီပေးမယ်ဆိုတာဟောအဲ့ဒါလေကျွန်တော်ကတော့လုံးဝတရားမှတ်တမ်းမရှိဘူးလို့ထင်တယ်။ဘာလို့လဲဆိုတော့ NCA ထိုးခြင်းကိုဆုံးဖြတ်ခွင့်တို့လည်းထင်မှမရှိဘူး
။သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေအနေနဲ့ဆစ်ရှောက်ဒုက္ခတဲ့စခန်းတွေမှာနှစ်ရှည်ခိုလုံနေရတဲ့ဆစ်ဘေးဒုက္ခတွေတွေအတွက်မိမိတို့ရဲ့နေရက်ကိုမပြောင်းနိုင်ကြသေးခင်တို့အတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လူနေမှုဘဝအတွက်အလုတ်ကိုင်းဖန်တီးပေးနိုင်မှုလက်မှုဆက်မှုပညာရည်တွေတင် जा ပေးသင့်ပြီးဆစ်ဘေးရှောင်ကလေးငယ်တွေအတွက်ပညာရည်မလစ်ဟင်းရအောင်ဆောင်ရွက်ပေးထားသင့်တယ်ဆိုတာကိုလည်းဆစ်ရှောက်စခန်းတွေကိုလိုက်လံကူညီပေးနေတဲ့မြန်မာလူမှုမဟာမိတ်အဖွဲ့ရှမ်းပြည်ရဲ့တာဝန်ခံကိုမိုးကလည်းအကြံပြုပါတယ်
ဆစ်ရှောက်စ စခန်းတွေမှာအများဆုံးလိုအပ်တာကတော့ဘတ်တစ်ကတော့အစားအသောက်တွေအဓိကလိုတယ်။နံပါတ်2ကတော့ရာသီဥတုနဲ့ပတ်သက်တာတဲ့အချိန်မှာမိုးရင်းဆိုမိုးရင်းလိုက်၊ဆောင်းရင်းဆိုလည်းဆောင်းရင်းလိုက်လိုအပ်ချက်တွေရှိပါတယ်ဗျ။နောက်တစ်ခုကတော့ဒီစစ်ပွဲတွေကရေရှည်ဖြစ်နေတဲ့အခါမှာအဲ့ဒီလူတွေရဲ့လူနေမှုဘဝတွေအလုတ်ကင်ခွင်လန်းတွေကဖန်ပြီးပေးနိုင်မှုဆိုတာလည်းတော်တော်ခက်ခဲလာတယ်။သူတို့နောက်တစ်ချိန်မှာစစ်ပွဲတွေများပြီးသွားလို့သူတို့အိမ်ယာတွေပြန်ကြမယ်ဆိုလို့ရှိရင်လည်းဒီအိမ်ချမ်းမြေတွေမှာကလည်းပြန်လည်တည်ဆောက်ရမယ့်ကိစ္စတွေရှိတယ်ဗျ။အဲ့ဒီအချိန်မှာလည်းသူတို့ရဲ့တမူးဝမ်းကြောင်းတွေအတွက်လိုအပ်မယ်ဆိုတော့ဒီအချိန်မှာစစ်ဆောင်စခန်းတွေမှာအဖြစ်နိုင်လို့ရှိရင်လက်မှုပညာတွေနဲ့ပတ်သက်ပြီးတော့မှအတတ်နိုင်ဆုံးသင်ပေးခဲ့မယ်ဆိုလို့ရှိရင်ဒီအမျိုးသမီးဘဝတွေနဲ့ကလေးဘဝတွေနဲ့စက်ကြီးရွယ်ဘဝတွေရဲ့လုံခြုံမှုတွေကကျွန်တော်တို့ရမှာပါဗျ။ကလေးငယ်တွေအတွက်ကိုကျွန်တော်တို့စစ်ဆောင်စခန်းတွေမှာအဓိကတော့နိုင်ငံတော်အစိုးရအနေနဲ့အတိမပြုတဲ့စာတင်ကြောင်းတွေကျွန်တော်တို့ခွင့်လင်းခွင့်ပေးဖို့အတွက်လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူအတန်းပညာနဲ့သူတကယ်လို့စစ်ဘေးကြောင့်စခန်းတွေစစ်ပွဲတွေပြီးသွားလို့နောက်တစ်ချိန်မှာမျိုးပြတွေမှာမူလနေရက်တွေရောက်တဲ့ချိန်မှာအတန်းပညာတွေကစင်စက်မပြတ်တင်နိုင်ဖို့အတွက်ဒါတွေကလည်းအရေးကြီးပါတယ်ဗျ
။ဒုက္ခသည်စခန်းတွေမှာစားတောက်နေထိုင်ရေးအခက်အခဲအများဖြစ်နေကြလို့နိုင်ငံတကာကူညီပေးရေးအဖွဲ့တွေရဲ့လူသားချင်းစာနာမှုအကူအညီတွေဟာအရေးပေါ်လိုအပ်နေဆဲဖြစ်ပြီးလုံခြုံရေးအကြောင်းပြတားမြစ်ခြင်းခံရတဲ့ပြည်ရင်းပြည်ပအလှရှင်တွေရဲ့ကူညီထောက်ပံ့မှုတွေကလည်းအကန့်အသတ်မရှိပေးပို့နိုင်အောင်သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဆောင်ရွက်ပေးတင်တယ်လို့မမေစပယ်ဖြူကပြောပါတယ်။သတင်းထုတ်ပြန်ချက်ထဲမှာတော့ ICRC ဥက္ကဋ္ဌဘက်ကမြန်မာနိုင်ငံတွင်ပြည်ပခတင်းမာနေတဲ့နေရာတွေတွားရောက်ခွင့်ပြုဖို့ဆွေးနွေးတင်ပြခဲ့ပြီးတမတော်ကာကွယ်ဦးစီးချုပ်ဘက်ကတော့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်ပခဖြစ်နေတာဟာနိုင်ငံရေးနောက်ွယ်မှာရှုပ်ထွေးမှုတွေရှိနေလို့သက်ဆိုင်ရာဒေသနာတာဝန်ရှိသူတွေဓာတ်ရတာဝန်ယူထားတဲ့ဝန်ကြီးဌာနတွေနဲ့အကောင်းဆုံးဖြစ်အောင်ဆောင်ရွက်ပေးမယ်ဆိုတာကိုတုံ့ပြန်ပြောဆိုသလို IDP ကန့်တွေထားရှိရေးနဲ့ပတ်သက်ပြီးဒေသတွင်းမှာလူမှုဘဝဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ပေးခြင်းကသာအကောင်းဆုံးဖြစ်တယ်ဆိုတာကိုဆွေးနွေးခဲ့ကြောင်းဖော်ပြပါရှိပါတယ်ရှင်
မဆူမွန်တင်ပြခဲ့တာပါအခုတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်အလှည့်ရောက်ပါပြီအင်ကာဂျိုကိုသွားဖို့အမေရိကန်အာကာသစူးစမ်းရေးဌာန NASA ကလှုပ်ဆောင်နေတဲ့သုရေသနတွေထဲမှာသိပ္ပံဘာသာရခွဲမျိုးစုံပါဝင်ပါတယ်ဒီပညာရမျိုးစုံအသုံးပြုပြီးအင်ကာဂျိုကိုသွားနိုင်ဖို့ NASA ကဘယ်လိုဆောင်ရွက်နေပါသလဲတက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ဆုရှင်တူဦးဖြစ်တဲ့ NASA Glenn သုရေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကို Washington DC ရဲ့ဒီ VOA Studio မှာဒေါခင်မျိုးသက်တွေ့ဆုံမီးမြန်းထားတာနားဆင်နေပါပြီ
ဥပဒေတာတင်အခု VOA မှာလာပြီးတော့ဖြည့်ချားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်အခုပေါ့နော်
ဟုတ်ကဲ
့ကျမတို့က NASA ဆိုလို့ရှင်အနော် NASA ကအမေရိကန်ဒီအာကာသစူးစမ်းရေးဟိုသုတေသနဌာနဆိုပြီးတော့ဒီအင်ကာချိုသွားဖို့ NASA လုပ်နေရဆိုတော့လူတိုင်းစိတ်ဝင်စားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပဒေသားတွေကိုမေးပြစင
်အချင်းချင်းပြောပြမယ်ဆိုလို့ရှိလို့ရှင်အင်ကာချိုကိုလူသွားမယ်ဆိုတာ
ဟုတ်ကဲ့
အင်ကာချိုကိုလူမသွားခင်ပါလဲဆိုစိတ်ရုပ်တွေအရင်ပို့ရတယ်လေ
လုံခဲ့
တဲ့10နှစ်12နှစ်လောက်စိတ်ရုပ်တွေအဲ့ဒီစေယုတ်ကလေးပို့ပြီးတဲ့အခါကျရင်အင်ကာဂျိုးပေါ်မှာအဓိကအင်ကာဂျိုးပေါ်မှာရေရှိသလားပြီးတဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော
်အဲ့ဒါဂျိုးပေါ်မသွားခင်အရင်ဆုံးစမ်းတာ
စမ်းတာလူ
လိုအပ်တာတွေလောက်အောင်
လိုအပ်တာတွေအများကြီးဖြစ်အဲ့တော့အင်ကာဂျိုးသွားဖို့အတွက်ပြင်ရမယ်ဆိုတာပါလဲဆိုအင်ကာဂျိုးရောက်အောင်ဘယ်လိုဒုံးပြမျိုးစောက်မလဲအခုစောက်စောက်နေပြီနောက်၃လနှစ်ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာသစခန်းကိုပြစ်တင်လို့ရပြီဒါပြီလို့ရှိရင်နောက်9နှစ်6နှစ်လောက်နေလို့ရှိလို့ရှိရင်လဘကိုခဏပြန်သွားကြည့်မယ
်
တို့ဒုံးမြန်ဘလောက်အထိဟိုကိုကပေါ့နော်အင်အားကောင်းကောင်းနဲ့စနစ်တကျပြစ်တင်နိုင်လဲပေါ့ဒါပြီလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်ကာဂျိုပေါ့လူသွားပါတော့မယ
်အ
ဲသွားတဲ့အခါကျတော့အင်ကာဂျိုသွားဖို့ကဟိုကပေါ့နော်အရင်တစ်ခေါက်ပြောမှုတယ်ထင်ပါတယ်ဟိုအသွားတင်6လခွဲကြာဟုတ
်ကဲ
အဲမိုင်တမ်းမောက်မြောက်များစွာသွားတော့အပြန်ကိုလာခွဲကြာ
။ဟုတ်က
ဲ့။အသွားကိုလာခွဲကြာပြီးတော့ရောက်ပြန်လို့လို့မရဘူ
း။
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှင်ဒီကိုကဘာပတ်လမ်းကြောင်းတဲ့ကိုမဝင်တဲ့အတွက်လွဲသွားမယ်။အဲ့တော့ဟိုမှာတစ်နှစ်ခွဲနေရမယ်။အဲ့တော့တစ်နှစ်ခွဲရဲ့ဒီမှာကိုလာခွဲရဲ့အသွားကိုလာခွဲအပြန်ကိုလာခွဲဆိုတော့တစ်နှစ်ခွဲနှစ်နှစ်ခွဲဆိုတော့သုံးလနှစ်ဖြစ်နေ။အ
ဲ့
လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှင်အစားတောက်ဘယ်လိုတည်သွားမလဲ
။ဥ
ပမာရေမရှိရင်ဘာလုပ်မလဲ။အဲ့
တော
့ရေကိုမရှိဘူး။
ဒီက
ြည့်နော်ရေရှိသလားဆိုတဲ့ဟာကဗာလဲဆိုအခုမှစတက်ဝါဝါရှာတော့ရှိပါသေးတယ်အ
ဲ့
တော့ရေကိုဟိုဘက်မှာနှစ်နဲ့ချီပြီးတော့တွားနေတော့ပြန်လာတော့ပေါ့နော်အဲ့တော့ရေတန့်ထုတ်တဲ့စက်တည်းအဲ့အရာတွေပေါ့နော်အဲ့ရေတန့်ထုတ်ပုံထုတ်တီးနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့စက်မျိုးကျွန်တော်လည်းကူပြီးတော့လုတ်ခဲ့ပေးပူပါတယ်ခုနဟိုဟို
ဟ
ိုတရက်ကပြောရပေါ့နော်ဟို intravenous generation ဆိုတဲ့ဟာရေတန့်ကနေပြီးတော့မှစာရောပြီးတော့မှဟ
ို
ပေါ့နော်ဒီကိုတွေးတဲ့ကိုထုတ်လို့ရတဲ့ ดีว่าก็คู่ขันเนี่ยสุดเลยนะทุกคนอ่ะเออแล้วทุกคนอ่ะพาเลยสุดเลยขยันดีมากอ่ะสาตอกก็พาเลยสุดแล้วไอ้เราวีเรคยีเนี่ยมึงก้าวแล้วที่เส้นตาเลยสุดเลยสิลูกศิษย์ดีเสียจ้าวละเนี่ยนอกเสียจ้าวละกูตั้วจ้าเมย์สุดเลยยืดเจ็ดดาวสีไปไอ้เราวีเรคยีกูตั้วเมย์สุดลูกศิษย์ลูกศิษย์เนี่ยเป้าหมายสุดตั้วเลยด้วยดีอันดีปีรอบก่อนเนาะดมยันยี่ตะคุลงมาไงปีอุตสาหุ่นเต็มเพื่อขาดตั้วจ้าสุดเลยลูกลงไม่ยาวเนี Johnson okay. Space Flight Center ဆိုတာ Texas မှာရှိပါတယ်အဲ
့
သူသူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီဆိုင်နော်ရက်တက်တစ်ပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီပြန်ရအဲ့အစီပြန်ဆိုင်ပေါ့နော်အဲ့ဒါအဲ့ဒါဆိုစဘာဆိုင်တယ်ဆိုလို့ရှိလို့ရှိရင်နော
်ဒီ
ပြိုကျဲတာနေပြီးတဲ့ကတောက်ရိတ်အထဲဒီက3-4လလောက်ကြာတယ်အဲ့လောက်ဒီမဆောင်နိုင
်ဘူး
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော်တဘွားအခုနောက်ပိုင်းတွေ့တဲ့ဟာကတော့ပင်ပန်ပေါက်လိုဟာမျိုးဟိုပါပြောနော်အပင်တွေစတွေ့ပါတယ
်
အဲ့ဆိုဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲရမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိဘဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော
်ဥ
မာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ်အခုတလောအဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြီးဆိုင်ရာအာကာသစခန်းထဲမှာကိုယ့်အကူစိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော်
အဲ့ဒါတော့
ဒါအစားတော့လေရှူဖို့အရေးကြီးတယ
်အဲ
့လေရှူဖို့အရေးဆိုတော့အင်္ဂါဂျိုးပေါ်မှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုးပေါ်မှာရှိတာကာဗွန်ဒိုင်အောက်ဆိုက်များလဲဆိုလို့ရှိရင်ကာဗွန်နဲ့ဒိုင်အောက်ဆိုက်ဆိုတာအောက်ဆီဂျင်လေအဲ့
တော့
ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုတာခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်အဲ့အင်းပညာတွေဒါတခုပေါ့နော်ဒါလေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးစွန့်တာဆိုလို့ရှိလို့ရှိရင်ဘလို့အညစ်အကြေးစွန့်မလဲဘလို့ဟိုပါပေါ့နော်ဒီကိုတွင်ကြမ်းမာဖို့တန့်ရှင်ဖို့အတွက်အဲ့ဒီဟာတွေပေါ့နော
်
ဒါတွေလောက်ကြလောက်နေကြပါတယ
်ဟုတ်ကဲ့ဒါသူတေသနာတွေလောက်တာကြိုးပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်
အဲ့တော့အခုအင်္ဂါကြိုးပေါ်မှာအခုလောလောဆယ်ရောသူတေသနာလုပ်ပြီးတော့ပို့လွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတို့တွေကဘာတွေလုပ်နေပါလဲ?ဘာအတွက်ကို
အဓိကကတော့
ပြောပြပေးပါဟုတ်။
ဟုတ်ကဲ့ပြောပြပါမယ်။အဓိကကတော့ဘာလဲဆိုလို့ရှိရင်အင်္ဂါကြိုးလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုးတွေဂျိုးတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါကြိုးကကဘာလိုပဲဟိုပိုလာကက်ပ်တစ်ဆိုတာရှိတယ်လေ။အဲ့တော့ရေရှိတဲ့နေရာတွေပေါ့နော်။ဆောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့ဒီနေရာတွေမှာရေရှိတယ်ပေါ့နော်။ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတာ။အ
ဲ့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်။အဲ့ဆိုတော့အဲ့ဒါအတွက်တိုင်းတာဖို့အတွက်ကိုဆက်ရုပ်တွေလွှတ်ပါတယ်။အဲ့တော့ဆက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျူပေါ်မှာကျွန်တော်တို့အင်းအားကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူး။ဟုတ
်ကဲ
့။သူ့ရဲ့မြေကြီးအောက်မှာနော်အင်္ဂါဂျူရဲ့မြေစွာအောက်မှာပေပေါင်းမြောင်များစွာမှာနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောင်များစွာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့တရွာတွေလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှားထွက်တာပါအဲ့
တော
့ရေရှားထွက်ရုံနဲ့မကဘူးအင်္ဂါကျိုးပေါ်မှာဘလို့တတ်ထူမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်
အင်္ဂါကျိုးကဘလောက်ပူလို့ဘလောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုးရေငွေရှိသလားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးစက်ရုပ်တွေကသူတို့ဟာသူတို့ဟိုဟာဒီကနေပြီးတော့အဝေးရံနေလှမ်းပြီးတော့ညွှန်ကြားလိုက်လို့ရှိလို့ရှိရင်10မိနစ်လောက်တော့ကြာတယ်10မိနစ်လောက်ဆိုလို့ရှိရင်ဟို signal ရောက်သွားတာ ਨੇ သူကပါလဲဆိုအဲ့စက်ရုပ်ကမြေကြီးကိုတူးတူးပြီးလို့ပြောတယ်သူကိုယ်တိုင်အဲ့ဒါကိုပါခေါ်လဲဆိုခရင်လေးနဲ့ကော
သူကသ
ူ
စမ်းတ
တ်တာသူကသူစမ်းအဲ့ဒါအခါကျတော့
အဲ့
စက်ရုပ်တစ်ခုလုံးကိုနိုင်ကိုကပါလဲဆိုလို့ရှိလို့ရှိရင်သူကိုယ်တိုင်ကားမောင်းသွားကောက်တိရိုက်တဲ့ကားလောက်ရှိတော့ဘူ
းအဲ
ကားမောင်းသွားပြီးတော့ဒီဓာတ်တထုတွေကိုကိုကိုတိုင်းနှိုက်တူးရှာ
ဒ
ါစမ်းတာပြီးတဲ့အခါကျလို့ရှိရင်အဲ့ဒီ data တွေကိုကဘာကိုပြန်ပို့
ဟုတ်က
ဲ့ပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆိုတော့ဒီလောက်ပေါ့နော်ခက်အခုမှအင်္ဂါကြိုးအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေတယ်ဆိုတော့ဒီရည်ရွယ်ချက်ကဟိုအောင်မြင်မယ်လို့အောင်မြင်မယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပ
ါ
အောင်မြင်ပါပါအမေပါ။ဒါအမေရိကန်တနိုင်ငံနဲ့လောက်တာမဟုတ်ပါဘူး။ကမ္ဘာမှာရှိတဲ့အဲဒီစက်မှုလက်မှုထွန်းကားပြီးတော့သူဟိုဟာအာကာသတုတေသနာကအရန်ကိုစိတ်ဝင်စားစွာလုပ်နေရုရှားလည်းပါပါတယ်။အာပြီးတဲ့အခါကျရင်ဂျာမနီပါပါတယ်၊ပြင်သစ်ပါပါတယ်။ Italy ပါပါတယ် England ပါ Japan လည်းပါတယ် Canada လည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲအကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုပေါ်ကိုဟိုလူတွေနောက်နေ့တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်တွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြီးတဲ့အခါကျတော့သူတည်တနာရီလုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အာတွားတာရှိပါတယ
်ဟုတ်ကဲ့ဆရာအခုအင်္ဂါဂျိုမတော်ခင်ပေါ့နော်သူတေသနာတွေလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပ
ါဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုကနော်ဒီနေရာမှာပဲနေလို့ရလားမရလားစမ်းသပ်နေတာရှိပါတယ်ဘယ်ဘယ်အချိန်နေများရှိပါပြီလဲအဲ
့ဒါဟုတ်အဓိကပါလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲကလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကျလို့ရှိလို့ရှိရင်ဟိုကစိတ်တရေးအရာရဟိုကပေါ့နော်ဒီစဉ်းစားတာတွေးခေါ်တာတွေကအစာပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကပါလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲရမရှိတဲ့အခါကျရင်အယိုးပွားယောဂဖြစ်တယ
်ဟုတ်
ကဲ့အဲ့ဒါအဲ့ဒါ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုအခုထိစုံစမ်းတုံးပါပဲအဲ့တော့ဘလွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြတဲ့ဒေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာကာသသူရဲ့ကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည့်ဆိုင်ရာအာကာသစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လေးရောက်သူလမ်းကိုယ်တိုင်းမလျှောက်နဲ့ဒိရင်တရားဖြစ်နေအဲ့အဲ့ဒါမျိုးပေါ့နော်နောက
်
ဒီအာကာသစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကျလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမှားကြီးအကိုနှစ်ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမှားကြီးကိုဖြစ်ပြီးတဲ့အခါကျတော့
သူ့အပေါ်မှာစားတဲ့အတိုင်
းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုဟိုရင်းပေါ့နော်အပြူဆိုင်ရာအာကာသစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အာသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမိတ်လာတယ
်ဟု
တ်တတိမိတ်လာမိတ်လာတယ်ဆိုတော့လေဟိုအလွန်ခဲ့တဲ့ဟိုပါပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြာရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုပါပေါ့နော
်ဟို
အဲအဲဖွားဖွဲ့တော်ကတော့ဘာမှမဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့ဆိုတ
ော့
ဟောအဲ့ဒါမျိုးပေါ့နော်အဲ့ဒါကြီးပါလာတာပေါ့နော်ဒါပြီးတော့ကျမကြီးတနှစ်ဟိုကတနှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်အထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလည်းလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာအိုးအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့
နော်ဒီ
ဘာနော်ဒီစက်ကြဝလာအစွန်ထိသွားတဲ့အခါကျလို့ရှိလို့ရှင
်ဒါတွေ
ကိုကြိုပြီးလေ့လာနားလေသိထားမှဟာ
ဟုတ်တယ်ပ
ါကြိုပြင်ထားမှရမယ်ကိစ္စတွေပါဟု
တ်ကဲ့ပါဆရာအဲ့ဒီလိုမျိုးသွားတယ်ဆိုလို့ချင်လူရဲ့ချမ်းမရဲ့အစာပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဒါတွေကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ချင်လူကိုလွှတ်တင်နိုင်မလဲ
ပေါ့အဲ့နောက်15နှစ်ဆိုတဲ့အခါကျတော့
2030
လောက်နော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ချင်သူတို့စသွားဖို့အတွက်ကိုအင်္ဂါဂျိုဟုတ်ပါတော့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
ဟုတ်ပါ
အခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုတည်းလုပ်တာလားတခြားဘယ်ဖွဲ့တွေပါလဲပြောပြပေးပါ
ဦးဒီဟိုအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသတုတေသနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတယ်မဟုတ်ပါဘူးတခြားကောမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားကလည်းအာတွားဖို့ကြိုးစားနေပါတယ်အာထိုနည်း၎င်းပဲအာတရုတ်ပြည်သူသမ္မတနိုင်ငံကလည်းသူတို့တွားဖို့အတွက်ကိုအာဂါတယင်မှုတွေနဲ့ဒီအင်္ဂါဂျိုပေါ်ကိုဟိုပေါ်ချီချဖို့အတွက်ကိုဆိုရဲဟာပါပါတယ
်အဲ
သူတို့ကြိုးစားနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လိထောင်စဉ်းစားနေတဲ့ဘယ်အထိထောင်စဉ်းစားနေလဲဆိုတဲ့အခါကျတချိန်သောအခါမှာကဘာပေါ်မှာရှိတဲ့တန်ရာဇာတတွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတတွေကိုဟိုမာရင်ပဲတော့ဟိုပါပေါ့နော်အရေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲ့အဲ့ဒီအထင်ကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်စီးပွားဖြစ်ပေါ့နော
်ဟု
တ်ကဲ့ဟုတ်ကဲ့
အခုလိုမျိုးဖြည့်ချပေးတဲ့အတွက်ဥပဒေတ
ရားကျွန်တော်လေ
းညီမအေးအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနူမီတာ25 kilohertz 11965လိုင်းနူမီတာ32 kHz 9325နဲ့လိုင်းနူမီတာ51 kHz 5885တို့ကနေတင်ဆက်နေတာဖြစ်တယ်လို့လိုင်းလက်190ကနေပြီးလဲတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်တွေကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအခုရင်ဆုံးမိုင်းအီးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်အစားဒီကနေ့အထူးကြောက်ရောက်တဲ့အမေများနေ့နဲ့ပတ်သက်ပြီးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်အမေရိကန်ပြည်အောင်စုမှာကမေလရဲ့ဒုတိယတနင်္ဂနွေနေ့ဒီကနေ့မေလ14ရက်နေ့လို့နေမျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလေလူတိုင်းဥထိတ်ထားတဲ့ပုံကဖြစ်လို့အဲ့ဒီလိုမြင့်မြတ်တဲ့မိခင်တွေကိုထိတ်မက်ထားဂုံပြူတာတွေကဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါနော်ဒီနေ့ကြားရောက်တဲ့မိခင်များနေမှာ VOA တစ်ချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုံပြူစကားတွေပါလာပါလေ VOA Facebook သောရရှင်ဇော်မျိုးထွေကသမရကန်းကြီးရက်ွက်ဒလားမျိုးနယ်ကမေမေဒေါ်ထေးကြီးတွေမိခင်များနေဂုံပြူတီးလက်ဆောင်တပုတ်ပါပါလေဥဝါကာဆိုတဲ့ Facebook ပေါ်ကသောရရှင်ကတော့ရန်ကုန်တိုင်းတာကေတာရှုကင်းသာအင်ယာမှာနေတဲ့ကျွန်တော်ရဲ့ချစ်မိမိဒေါ်တန်တန်ဝင်းအတွက်ပါဗိုလ်ဖြူရဲ့အမေရုပ်ရည်တချင်လေးတောင်းဆိုခြင်းပါတဲ့အီးမေးလ်ကသောရရှင်တယောက်ကလည်းအမေများနေအတွက်ဗိုလ်ဖြူတီးဆိုထားတဲ့ဆက်ရည်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ထိုင်းနိုင်ငံဖူကက်မြို့ကတာကြီးဖြစ်တဲ့အောင်ကဝင်းကတော့ဘကိုးတိုင်းကဝါမြို့နဲ့အောင်ကောင်းညွန်ကျေးရွာနေမိမိဒေါ်တင်တို့အတွက်မင်းကျွန်ဆိုရဲ့မိဘတိုင်းရင်မာတခြင်းလေးထုံလွင့်ပေးပါဆိုတော့တောင်းဆိုလာပါတယ်။သောရရှင်အာကြီးကတော့ရန်ကုန်တိုင်းထန်းတပင်မြို့နယ်လှဲစိတ်ဆံပြကြီးရွာနယ်ချစ်မမေဒေါခင်တန်းရွှေအတွက်တခြင်းလေးနဲ့မိမိကိုဂုဏ်ပြုခြင်းပါတဲ့။ရန်ကုန်မှာရှိတဲ့တားချစ်တဲ့မိမိဒေါ်သူစာမြင့်အတွက်ဝါရှင်တန် DC ကိုရောက်နေတဲ့တားဖြစ်သူတန်းထွတ်အောင်ကအမေများနဲ့အမတ်တရမေတ္တာတေးလက်ဆောင်တခြင်းတစ်ပုဒ်ပါပါရရှင်။အားလုံးတောင်းဆိုထားတဲ့တခြင်းတွေတပုဒ်စီမထုံလွင့်ပေးနိုင်လို့ပေါ်ပြူတည်ဆူထားတဲ့အမေရုပ်ရည်ဆိုတဲ့တချင်းလေးနဲ့ဒီသောရရှင်အားလုံးရဲ့မိခင်တွေကိုမေတ္တာတည်လက်ဆောင်ပါချင်ပါတယ်ရှင်
။မလွန်ဆန်နိုင်တင်ခါရအမေရဲ့ဘဝဒီအချိန်မှာဇရာထောင်းနေပြီ။အရွယ်အိုးဆံပြူပြီးသွားကြုံလို့အရင်ရည်ရွေးလေအမေဒီရဲ့လာပြဲနေပြီလားဒီအတွေ့တွေတွေ့ပြီတော့နေမိဘကြောင့်လဲအိုးမေပြင်းနေအမေအကဲလေးလမ်းကြည့်ရော
တိုင်းဘိုကလေးမျိုးကမေမေဒေါ်မေရီဆိုင်းတောင်တွေထွေနေရင်မေမေနေကောင်းလားတချင်လေးတောင်းဆိုပါရစေ VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာသူကတော့ရဲမြင့်သူဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမျိုးတွေကကျွန်တော်ချစ်တော်ကျွန်တော်ရဲ့မေမေဒေါ်ချစ်ကြည်တဲ့အတွက်တင်းတန်ရှင်ထွေနေရင်မေမေနေကောင်းလားဆိုတဲ့တချင်လေးတောင်းဆိုကြပါတယ်အဝေးရောက်တာမိုင်းဆိုပြီးစစ်သွေးတင်တောင်းဆိုလာပါတယ် ချနာပူကတော့မိခင်အားလုံးအတွက်မေတ္တာတိလက်ဆောင်တစ်ပုဒ်ပါပါတယ်။တားဖြစ်သူကျော်လင်းမောင်ကပခုတ်ကူကမိမိဒေါခင်မာကြီးအတွက်လည်းထူးဝင်တဲ့မိခင်မေတ္တာဖော်ထုတ်တဲ့သချင်းတစ်ပုဒ်နဲ့မေတ္တာတိလက်ဆောင်ပါပါတယ်။မိမိနားဆင်နိုင်ပါစေတဲ့။ကိုစိုးလွင်ကတော့မေလ14ရက်နေ့အမေရိကန်ပြည်အောင်စုမိခင်များနေမှာအဝေးတနေရာမန္တလေးမှာနေတဲ့ကျွန်တော်အမေဒေါခင်တုတ်အတွက်ထူးဝင်တဲ့နေကောင်းလာမိမိသချင်းလေးတောင်းဆိုကြပါတယ်။နောက်ပြီးမိခင်အားလုံးအတွက်နဲ့အမေစုအတွက်လည်းဒီသချင်းလေးကိုထောက်လွှင့်ပေးပါ VOA ကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။မိမိနေကောင်းလာသချင်းကိုထွေတည်ဆိုထားပါတယ်ရှင်
။မိမိတာချစ်တဲ့မိမိSing it to me, to tune in. Give me good time, baby. Mimi, me call na mimi. Mimi.Lung na ye kabya Sun ti me pisat nita Mimi so tan cho o e Mimi ni kao la mimi Chalene
တရားဖြစ်နေတောင်ကြီးကမဲ့မဲ့ဒေါ်သိမ့်မေအတွက်တော့ဝါရှင်တန်ရောက်တမင်းငယ်ရင်းကမြစ်တာတိလက်ဆောင်တချင်းတပုံနဲ့ကတော့ပါတယ်။နထိုးကြီးမျိုးကချစ်မေမေဒေါ်ရင်ရင်မေအတွက်တော့တမင်းဖြစ်တဲ့ခင်မာတစ်ကအမေများနဲ့အမတ်တရားတေးတချင်းတောင်းဆိုပါတယ်ဆိုပြီးတော့စာရေးလာပါတယ်။မြို့မြို့သူကလည်းရန်ကုန်တိုင်းကော်မှုမြို့နယ်တကူပုံရွာမှာနေတဲ့ချစ်မေမေဒေါ်ဆန်းဆန်းအေးအတွက်ပါတဲ့မြစ်တာတိလက်ဆောင်ပါပါတယ်ရှင်။ချစ်တဲ့မိမိဒေါ်မင်းမင်းလာရင်တွေ့တမီးလေးဤတန်စင်ကဝါရှင်တန်ဒီစီကနေအမေများနေအမတ်တရားမြစ်တာတိလက်ဆောင်တချင်းလေးတောင်းပေးလိုက်ပါတယ်မိမိနဲ့လည်းမကြခင်ပြန်ဆောင်ရဖို့အတွက်အရန်ကိုမျှော်လင့်နေပါတယ်တဲ့တမီးလေးဤတန်စင်ဖြစ်ပါတယ်အိုင်ရင်စင်မာမြင့်တည်ဆူထားတဲ့တမီးရဲ့မိမိဆိုတဲ့တချင်းလေးနားဆင်ကြည့်ပါဦးနော
်အရှိကမြေခွေကပီလိုခွန်အပင်းနဲ့သိစကားတွေသာပြောတယ်To me and me When you're in Babu Some pita She lele Ibya lo chong yi nip si Ubyen le na ma Amye kwe ka pi叫有心嘛也替你都
ချစ်မိမိဒေါ်အေးဆန်အတွက်အမေနဲ့ရွာကိုလွမ်းနေဆိုတဲ့အမတ်တရားတခြင်းလေးတောင်းဆိုခြင်းပါလေတဲ့။ AR တိုင်းရေကြီးမြို့နယ်ကွင်းချောင်းကျေးရွာကမိမိဒေါ်လှိုင်ပူအတွက်ဂုဏ်ပြုတခြင်းလေးဖြစ်တဲ့ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တခြင်းလေးနဲ့မိမိကိုဂုဏ်ပြုခြင်းပါလေ။ VOE ကိုအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ပင်တရားကနိုင်လင်းထုံးကလည်းစာရေးလာပါတယ်။ရန်ကုန်တိုင်းဒေသကြီးတင်ငန်းကျွတ်မြို့နယ်ပြည်တော်စုရိတ်မော်အိမ်ရန်ကချစ်မိမိဒေါ်မော်မမညွန့်အတွက်တခြင်းတောင်းလာသူကတော့ညောင်ရွှေတောင်းရှစ်လို့ရေးထားတဲ့ Facebook အကောင့်ပိုင်ဆင်ဖြစ်ပါတယ် Jabe ji sure tora chin ga le hindra thun ye ame ta chin ta bou taung so chin ma le de patain taung mo ga ame dokhin ji twet ba de hindra thun ye ame ne ywa go lwan ne sure ta chin ne ne mi kin ni go kro ba le no
yo ji pya ji yauk da thong ne thong ni cha yin me pinya we mi ga pe ni ta ne de ye ma ta pyo ya de ywan ne ni we bi ge me bwa shi twi lo la de ke ตะติปัญญาชายเอปองดินตะเงินยินเมียงาเนกะตาคุณราโตวาจาเรอาตะโมกะอมันตะเกอมีเนยวาอมันตะนะตะราจโนมาเพียเรจวัจิเปลุเปียงมีเกอนิไคกองมาซะกวยวีเรสวีเรยุมะอะนิทวันมี
တော့စင်နေတောင်းဆိုထားတဲ့တခြင်းနဲ့အပုပ်စိတ်မထုတ်လွှင့်ပေးနိုင်တာကိုတောင်းပန်ချင်ပါတယ်နော်။နာမည်တနင်းကလေးအမေများနေအတွက်တခြင်းတောင်းချင်ပါတယ်ဆိုတော့စာချုပ်ရေးလာတဲ့တော်ရရှင်ကတော့တက်မဟာနှစ်ကစောချင်မှဖြစ်ပါတယ်။သူကတော့ KNU ဘဟု16ချိန်မြောက်ကွန်ဂရက်မှာ KNU ဘဟုမှာဘာတာဝင်မှာပေးမခံရတဲ့ကျွန်တော်ရဲ့ကရင်အမျိုးသားခေါင်းဆောင်ဆရာမကြီးနော်စီဖိုးရာအတွက်မျိုးကြီးရဲ့အမေတခြင်းတောင်းဆိုချင်ပါတယ်တဲ့ VOA 1တော်သားတွေစိတ်ချမ်းသာခြင်းကိုယ်ရည်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့တက်မဟာနှစ်ကစောချင်မှတောင်းဆုမြတ်တာပို့လာပါတယ်အေရီတိုင်းကျောင်းကုန်းမြို့နယ်ညောင်ကိုင်းကျေးရွာနယ်အမေဒေါ်ရူလာဆရာကတော်ဒေါ်တင်ရွှေနဲ့ဆရာမနော်အောင်များတို့တွေကိုအောင်တိုက်ကမိခင်မြစ်တောင်ဖွဲ့ဆိုတဲ့ဒေတာဘုံနဲ့မြစ်တာဒေလက်ဆောင်ပါပါတယ်။မေမျိုးမြက်ကတော့မေမေဆုံးတာ26နှစ်ရှိသွားပြီသတိရလိုက်တာမေမေရဲ့ငါးကြော်ထားတဲ့စီနဲ့ထမင်းနယ်ပြီးတော့ခွန့်ကျွေးခဲ့တဲ့အရာသာကဆွဲချန်နေတော့မယ်ဆိုရင်ယုံမလားတဲ့မျိုးကြီးတည်ဆူထားတဲ့အမေဆိုတဲ့တခြင်းကိုနားစင်ပါတော့နော်
။အိမ်မရတဲ့ညတိုင်းမှာချော့တဲ့မြေရဲ့တံခွေจาย่องเซรามายไอ้เดมีเอลีคูโรชิบูเวซงเยเวอาบัวริชาดีอาทายอเมโกตัสซาชิอเมเยจันซาโกเนไดพาโรอะยันซงจินบา
နဲ့မြစ်တာဒေးလက်ဆောင်ပါလာကြတဲ့အချိန်မှာအခောက်တိုင်းမပါမဖြစ်တဲ့ချင်းလေးဖြစ်တဲ့အမေရင်တချင်းလေးနဲ့လည်းမိခင်နဲ့အားလုံးကိုလက်ဆောင်ပေးချင်ပါတယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်ပဇွန်မြောင်းစံပြချေးရွာကအမေဒေါ်ရင်ချီအတွက်အစိုးရထုတ်ရင်တင်အမေအိမ်တချင်းလေးတောင်းဆိုချင်ပါတယ်တဲ့ကြော်ချင်ပါသူကကျေးဇူးမမေ့ပါဘူးလို့ဆိုလာပါတယ်။စင်ကရမေမေဒေါ်ချူချူခိုင်အတွက်တောင်းငယ်လေးတွေကအမေများနဲ့အမတ်တရအမေအိမ်တချင်းလေးထောက်လွင့်ပေးပါလို့လည်းတောင်းဆိုလာပါတယ်။မြတ်တော်နှင်းကတော့မော်ဝီမြို့ဖျားကြီးလက်ငါချစ်မိမိဒေါခင်ရီအတွက်အမေရင်တခြင်းလေးတောင်းဆိုပါတယ်။ဥထိုက်ကလည်းတပိတ်ချင်းမြို့ကချစ်မိမိဒေါခင်ရွှေအတွက်အမေများနဲ့အမတ်တရဒေတချင်းမြစ်တာဒေလက်ဆောင်ပါလာပါတယ်။ကဝါမြို့နယ်ဝဲပဒံစံပြကြေးရွာကဂျေဆုရှင်မိမိဒေါကလီအတွက်အမေများနဲ့မိမိတည်းနဲ့တခြင်းတောင်းဆိုခြင်းပါတယ်လို့လည်းကိုမျိုးကစာလေးရေးပို့လာပါတယ်။ကျွန်တော်နာမည်စာစောကဘောတူပါဆိုတဲ့တော်ရရှင်ကတော့ကျွန်တော်မိမိအတွက်ထူးဝင်တဲ့အမေတချင်းလေးတပုတ်ထုတ်လွှင့်ပေးပါတဲ့ရဝေးရန်ဒီအားလုံးမှာရှိကြပေမဲ့လည်းအမေအိမ်ကခွာလာရတဲ့တားငယ်သမီးငယ်တွေအားလုံးအတွက်မရှိမဖြစ်အရန်လဲခံစားရတဲ့တချင်းလေးဖြစ်တဲ့အမေအိမ်ဆိုတဲ့တချင်းလေးကိုနားဆင်ကြပါအောင်နော်ဒီတစ်ခါတော့ထူးဝင်တဲ့အမူရင်းတချင်းကိုဟိမာနေဝင်းပြန်ပြီးတည်ဆူထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်အမေအိမ်တချင်းလေးနဲ့ပဲကဘာဘောကမိခင်များအားလုံးကိုဥညွတ်ကြတော့ပါလိမ့်ရှင
်လောကရေလံများဘောလျှောက်သွားရင်းနေမုန်းပန်းလွန်နေလုံလာသာလွန်ဆလွန်တန်တန်မိခင်အမေရဲ့အင်ကူအင်းများနဲ့အမေရဲ့မြစ်တာရိမ့်နေဝီးခဲ့သူမူခါတလီရှိရီကြရ
မေဒနာကျော်ရဲ့အမေများနေ့အထူးအစီအစဉ်ကိုနားဆင်ကြရပါခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ဖို့အချိန်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်နယ်တွေမှာကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရတာတိုးတက်မှုတစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ် VOA မှအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်
ဒီကြတဲ့ရပိုင်းကကျင်းပတဲ့ပြည်တော်စုညီညာရေးဆွေးနွေးမှုဘူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒန်းလူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါ။ခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်။အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်နယ်တိုင်းကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲ။ပြည်နယ်ရဲ့ကိုပိုင်ဖွဲ့စည်းပုံဟာတိုင်းသားဒန်းလူရေးအတွက်ဘလောက်ရေးပါသလဲအခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမူပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်9ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရွှတ်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာပြည်နယ်ရေးအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ပြည်နယ်ရေးဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါ့အပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်တည်နေတဲ့တိုင်းတွေအနေနဲ့လုတ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာပြည်နယ်ရေးအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်တယ်ဆိုပေမဲ့ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုသလောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါ့အပြင်အဲ့ဒီရေးဆွဲထားတဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်ပြည်ထောင်စုအဆင့်ကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနယ်ပြည်နယ်12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်ထောင်စုလွှတ်တော်နဲ့မဆိုင်ပဲစည်းကြစီလိုဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်ထောင်စုအဆင့်ကဖွဲ့စည်းထားပြီးကုလသမဂ္ဂထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဘီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်လွှတ်တော်ကရောပြည်ထောင်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။အလားတူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသင်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်ထောင်စုလွှတ်တော်ပြည်ထောင်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရကရောလွှတ်တော်ဘက်ကပါတစုံတရာမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကျင့်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့ပြည်ထောင်စုအစ်စ်မှအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နေနဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါ့အပြင်ပြည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။လက်ရှိ UPDJC မှဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါ။ တကယ်အနှစ်သာရကိစ္စတွေကတော့မဆွေးနွေးရသေးပါဘူး။လက်ရှိဖွဲ့စည်းပုံခြေခံဥပဒေထဲမှာပြည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်သတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။အမေရိကန်ရဲ့နိုင်ငံတချို့မှာလို့ဘယ်လွတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ဒါကြောင့်လွတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွဲပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွတ်တော်နှစ်ရလုံးကတိထားစီသဘောတူမှအတီးဖြစ်တာမျိုးပါ။လက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုရဲလွှတ်တော်နှစ်ရပေါင်းပြီးမဲခွဲတဲ့စနစ်လှုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူ့လွှတ်တော်ဘက်ကအရေးသာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ကြေတနာတွေအများကြီးရှိနေသေးတာတွေကသာတကတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအရေးပါတဲ့ပုံပန်းတဲ့ဆိုင်ရာကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ခက်ခဲခဲဖျက်ဆီးကြရအောင်မှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးခုတစ်ခါတော့ကမ္ဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။ကိုငင်းညံ့တဲ့သူမက်ခင်ဖြူတွေတို့ကပြောပြထားပါတယ
်။ခနိကန်ဘက်ကောင်ပြူတော်မှာပထမဆုံးချိန်အနေနဲ့ခွေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေအတွက်မာရသွန်ပြိုင်ပွဲကျင်းပပါတယ်။ခွေးလေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေဝင်ပြေးပြိုင်ပြီးတော့စေယုံဆောက်ဖို့အလူငွေရှာပေးခဲ့ကြတာပါ။Siri Rich စေယုံမှာအစာအုပ်တစ်ခုတည်ဆောက်ဖို့အတွက်ရံပုံငွေရှာကြတာဖြစ်ပါတယ်။ခီးမိုင်တမိုင်ကျော်အကွာဝေးပေးကြတာဖြစ်ပြီးတော့ခွေးတစ်ကောင်နဲ့လူတစ်ယောက်စီအတွက်ဒေါ်လာ30စီဝင်ကြီးပေးရပါတယ်။အခုလိုရံပုံငွေရှာတဲ့ပုံစံဟာခွေးတွေကလူတွေကိုပြန်ပြီးတော့ကူညီပေးတဲ့ပုံစံမျိုးဖန်တီးလိုက်တာပါပဲလို့စီစဉ်သူတဦးဖြစ်တဲ့ဖင်ပီချာဥစဟာချစ်ကပြောပါတယ်။ထိုင်းနိုင်ငံမှာတော့အခုလိုအပြေးပြိုင်ပွဲတွေမာရသွန်ပွဲတွေလုပ်ပြီးတော့ရံပုံငွေရှာတာဟာခက်စားလာတယ်လို့ခွေးချစ်သူတွေကပြောပါတယ်ရှင်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့ပွေဗလာတိုက်ပွဲနှစ်ပတ်လည်အထိမ်းအမှတ်ဖြစ်စီတန်းလှည့်လည်ပွဲတွေလှုပ်ဆောင်ခဲ့သလိုတိုက်ပွဲဝင်အဝတ်အစားတွေဝတ်ဆင်ပြီးနှစ်ဖက်တိုက်ခိုက်ကြတဲ့ပုံမျိုးပြန်လည်တရုတ်ဆောင်ခဲ့ကြပါတယ်။ဒီစစ်ပွဲဟာ1862ခုနှစ်မေလ5ရက်နေ့ကတိုက်ခဲ့ကြတဲ့စစ်ပွဲဖြစ်ပြီးတော့မက္ကဆီကန်တပ်တွေကပြင်သစ်တပ်တွေကိုအနိုင်ရခဲ့တာပါ။မြို့တော်ရဲ့အရှေ့ဘက်မှာနေထိုင်ကြတဲ့ Penundilos Banos ဒေသခံတွေကလည်းပါဝင်ခဲ့ပြီးပြင်သစ်နဲ့မက္ကဆီကိုနှစ်ဖက်စစ်သားတွေအဖြစ်တရုတ်ဆောင်ခဲ့တာပါ။မက္ကဆီကန်တွေကိုကူညီပြီးပြင်သစ်တွေကိုတိုက်ပေးခဲ့တဲ့ဌာနေတိုင်းရင်းသားဇက်ကဖိုလက်စတက်တွေအဖြစ်လည်းပါဝင်သေးုပ်ဆောင်ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာအင်အားအကောင်းဆုံးစစ်တပ်အဖြစ်သတ်မှတ်ခံထားရတဲ့တတိယမြောက်နပိုလီယံရဲ့တပ်တွေကိုအောင်နိုင်ခဲ့တာပါ။နောက်တစ်နှစ်ကြာမှာတော့ပြင်သစ်ဧကရာဇ်နပိုလီယံပို့လိုက်တဲ့တပ်တွေကမက္ကဆီကိုစီးတီးမြို့တော်ကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီအချိန်ကအစိုးရဖြစ်တဲ့ဗန်တီနိုဟွာရက်အစိုးရကိုထွက်ပြေးစေခဲ့ပါတယ်။အခုလိုပွဲတွေကျင်းပပေမဲ့လည်းမက္ကဆီကိုနိုင်ငံမှာတော့အဲ့ဒီနေ့ကိုတရားဝင်ရုံးပိတ်ရအဖြစ်မတက်မှတ်ထားပါဘူးအမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီမေလ5ရက်နေ့ကိုရှင်ကွန်ဒီမေယိုနေ့အဖြစ်သတ်မှတ်ဆင်နွှဲကြပါတယ
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာအမှုပညာစပိန်အလှပြရင်တွေစီတန်းလှည့်လည်တာတွေလုပ်ခဲ့ပါတယ်စပိန်တွေကိုစွန့်ပစ်ပစ္စည်းတွေသုံးပြီးတော့အလှဆင်ထားတာပါစုပြစ်ထားတဲ့ကားတွေကအစိတ်ပိုင်းတွေနဲ့တခြားသံတို့သံစတွေကိုသုံးပြီးတော့စပိန်တွေကိုပုံစံမျိုးမျိုးဖန်တီးကြပါတယ်။တချို့စပိန်တွေမှာဆိုရင်အလံတွေတက်ဆင်ထားသလိုတချို့စပိန်တွေကတော့ရွက်လီပုံစံအလှပြရင်အဖြစ်တည်ဆောက်ထားတာပါ။ကားရည်စေးနိုင်တဲ့ပူပေါင်းလေးတွေမှုတ်ထုတ်နေတဲ့စပိန်လေးတွေပါဝင်သလိုရေတံခါးနဲ့ကျင်းကားတွေပါဝင်တဲ့ခြားရဟတ်တက်ဆင်ထားတဲ့စပိန်ပုံစံတွေလည်းပါပါတယ်။ဖက်ဖီယိုကိနက်တစ်ရုပ်ထုစီတန်းလှည့်လည်ပွဲဟာဒေသခံအမှုပညာရှင်တွေအတွက်လဲကျင်းတဲ့ဆရာပါလို့ဒီဒေသခံအမှုပညာရှင်တဦးဖြစ်တဲ့ Stanley Papio ကပြောပါရရှင
်။ထိုင်းနိုင်ငံကစက်သားခင်ရောင်းသူတို့ဦးကနေအောင်ကြီးကိုတုံးပြီးစက်သားဝက်သားတွေကင်းနေပါတယ်။ ရောင်ပြန်ဟန့်နိုင်တဲ့မှန်အသေးလေးပေါင်း1000လောက်ကိုသုံးပြီးကြက်သားတွေကိုกินနေတာပါ။သူ့နာမည်ကတော့ Sila Sutret ဖြစ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမိုင်60အကွာလမ်းဘေးမှာနေအောင်ကြီးစွမ်းအင်ကိုရောင်ပြန်ဟက်စူးစီးစေပြီးတော့အခုလိုကြက်တွေကိုกินနေတာဖြစ်ပါတယ်။စူးစီးထားတဲ့နေအောင်ကြီးဟာလုံလောက်တဲ့အပူကိုပေးပြီးမိကင်တဲ့ဆက်ကပေးတဲ့အပူလောက်နီးပါအသုံးဝင်ပါတယ်။ကြက်ကောင်กินဖို့အတွက်12မိနစ်လောက်အချိန်ကြာပါတယ်။နေအောင်ကြီးစွမ်းအင်ကိုသုံးတဲ့အတွက်တန်ရှင်းပြီးတော့မိကိုနဲ့กินပါတယ်။သူအခုလိုกินတာ20လောက်ရှိနေပြီဖြစ်ပြီးသူဆက်ဆက်လှုပ်ချင်းတော့ကတော့အိမ်နီးချင်းတွေကသူ့ကိုယူသွားပြီလို့ဝိုင်းပြောကြပါတယ်။20လုံးအခုလိုကြက်သားကိုกินနေပေမဲ့လည်းနာမည်မကြီးလာပဲသူအခုလိုလှုပ်နေတဲ့ပုံကိုဗီဒီယိုမှတ်တမ်းတင်ပြီးအင်တာနက်ပေါ်မှာတင်လိုက်မှနာမည်ကြီးသွားတာပါ။အခုချိန်မှာတော့ပတ်ချပူရီခရိုင်ကိုနိုင်ငံတော်ဝန်ကလူတွေလာပြီးသူ့ကြက်သားกินကိုလာမြည်နေကြပါတယ်ခင်ဗျာ
။သူရှားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOE ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE ကိုတည်တည်ချင်းတောင်းခြင်းနဲ့ဆိုရင်တော့ email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOE မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံကအရင်ကစမ်းသပ်လေမရှိတဲ့တာလပ်ပြက်ပဲတင်းတက်ဒုံးကျည်အမျိုးအစားတဲ့တစ်စင်ကိုဒီကနေ့တနင်္ဂနွေနေ့မှာစမ်းသပ်ပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ကအဆင့်တစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ4500ကျော်အထိရောက်ရှိနိုင်တယ်လို့လည်းပြောဆိုနေကြပါတယ်။ကွန်ပျူတာဖိုင်တွေကိုငွေပေးမရွေးရင်ဖွင့်မပေးတဲ့မဲဝဲနဲ့တိုက်ခိုက်တဲ့ကမ္ဘာတစ်လွှမ်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုမှာနိုင်ငံပေါင်း150ကအဖွဲ့အစည်းပေါင်းအနည်းဆုံး3000လောက်တို့ထိခိုက်မှုရှိနေပြီလို့ဥရောပရဲ့တပ်ဖွဲ့ Europol ကပြောဆိုပါတယ်။အထူးသဖြင့်နိုင်ငံအများအပြားရဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍတွေမှာထိခိုက်မှုရှိနေတယ်လို့ Europol ညွှန်ကြားရေးမှူးကဗီတင်ရုပ်သံ ITB ကိုပြောဆိုတာဖြစ်ပါတယ်။ဒီအချက်စီကိုဘယ်သူလုပ်တယ်လဲဆိုတာကိုလည်းအခုချိန်ထိမသိရသေးပါဘူး။အင်တာနက်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကတော့ဒီငွေညစ်တဲ့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုကတခြားနိုင်ငံတွေနဲ့ရှင်ရင်ရုရှားကိုပို့ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတာလို့ပြောဆိုကြပါတယ်ရှင်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာဒီကနေ့မေလ14ရက်နေ့မှာပဲသမ္မတအဖြစ်နဲ့ချန်သစ်စာကျင်းပလိုက်ပါတယ်။သမ္မတမက်ခရွန်ကိုတာဝန်ကအနားယူသွားဖြစ်တဲ့သမ္မတဟောက်ပရက်ဆာအော်လွန်ကအလီဇင်းနန်နော်မှာဒီကနေ့မနက်ပိုင်းကတနားရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတအဖြစ်နဲ့ချန်သစ်စာကျင်းပပြီးတဲ့နောက်ပြင်သစ်သမ္မတမက်ခရွန်ကသူရဲ့အဓိကရည်မှန်းချက်ကပြင်သစ်နိုင်ငံကိုတစုတစည်းတဲ့ဖြစ်အောင်လှုပ်သွားဖို့ဖြစ်တယ်လို့ပြောဆိုပါတယ်။အလီဇေးသမ္မတနန်းတော်မှာဒီကနေ့ပြုလုပ်တဲ့ကျန်းသစ်စာကျင်းပပွဲအခမ်းအနားအတွင်ပြင်သစ်ဖွဲ့စည်းပုံအခြေခံဥပဒေကောင်စီရဲ့ဥက္ကဋ္ဌကရွေးကောက်ပွဲရလဒ်တွေကိုကြေညာခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဆူမွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာတော့ White Zone ညက်ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကို9:00-10:00အထိလိုင်းနံပါတ်24253250တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှင်ဒီအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.